ီကနေ့နေ့လယ်ပိုင်းကမြေပြည်တော်တပြေကုန်းစည်အနီးအိမ်တအိမ်မှာဘုံပေါက်ကွဲခဲ့တာပါတပြေကုန်းရက်ကွက်ကဒေသခံတဦးကပောက်ကွဲမှုဖြစ်ပုံနဲ့ပတ်သက်ပြီး RFA ကိုအခုလိုပြောပါတယ
်အေးဟုတ်တယ်ဈေးမဟုတ်ဘူးအိမ်တလုံးမှာဖြစ်တာတပြေကုန်းကြီးများဈေးကနေပြီးတယ်အဲ့ရတော့တော်တော်ပြည့်သွားတယ်တော်တော်အားတော်နည်းနည်းပြင်းတယ်ဘိုးတွေပါပြုံးသွားတာပေါ့အဲ့ဒီဘိုးလည်းတချို့လည်းမသိကြသေးဘူးပေါ့လေတချို့လည်းသိတာပေါ့အဲ့လိုပေါ့ပြင်းတယ်ဆက်နေနိုင်လောက်ကဖြစ်တာအဲ့ဒါဆိုတော့နေ့ကြာလေးပေါ့အစိုက်ကတော့အလိုမနေဘူးအဲ့ဒီစိုက်ကအဲ့ညက်သေးကလည်းတိတ်မှုလေးပေါ့လေမနေဘူးအဲ့လမ်းလေးပါတော့
ဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးဘာကြောင့်ဘလို့ပောက်ကွဲတယ်ဆိုတာသိပါသလားမေးကြည့်ရမှာတော့မြပြည်တော်အမှတ်တရဲစခန်းကတာဝန်ကျရဲဝန်ထမ်းတဦးကအခုလိုဖြေကြားပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီတော့အတေကြောင့်တော့မရှိလို့ပြောရခင်ဗျ။အော်ဒီတော့ဆရာကစီစစ်တုံးခင်ဗျာမတိရလို့ခင်ဗျာ။ဒီလေးစီစစ်တုံးခင်ဗျာ။ကျွန်တော်တို့အကောင်လုံးလူကြီးအဖွဲပေါင်းလို့အဲ့မှာလူကြီးဆင့်နေတယ်ခင်ဗျာ
။ယခုဘုံပောက်မှုဟာဇွန်လအတွင်းနေပြည်တော်မှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဇွန်လ10ရက်နေ့တုန်းကမြို့မစည်းအမျိုးသားအင်သာအတွင်းမှာဘုံပောက်ကွဲခဲ့လို့လူနှစ်ဦးဒဏ်ရာရခဲ့ပါတယ်။မေလ18ရက်နေ့ကနေပြည်တော်အလွန်စင်သေးဘူတာအနီးရန်ကုန်မန္တလေးအစံရထားပေါ်မှာလည်းဘုံပောက်ကွဲခဲ့လို့နှစ်ဦးသေဆုံးက9ဦးဒဏ်ရာရခဲ့ပါတယ်။အစိုးရကဒီပောက်ကွဲမှုတွေဖြစ်ရတာဟာကရင်မျိုးသားအစည်းအရုံး KNU ရဲ့လက်ချက်လို့စွပ်စွဲရေးသားထားပါတယ် KNU ဘက်ကတော့ဒီစွပ်စွဲမှုညင်းဆိုကြောင်း KIC သတင်းမှာဖော်ပြထားပါတယ်ရှင်